မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေဟာလူသားမျိုးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ွယ်ရှိသည်ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားကြသူများအပါအဝင်သူတို့ပေါ်ချမှတ်ထားတဲ့ကြိုးမိန့်တွေကိုရလိုက်ဖို့လူခွေရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကအင်္ဂါလေးကတိုက်တွန်းလိုက်ပါတယ
် In a recent concerning development a military spokesperson announced intention
of ဒီလိုတော့ပြဆုပ်သွားတဲ့ခြေလှမ်းမျိုးကိုပလန်းမှုဆရာနာပိုင်တွေကိုကျမအရေးပေါ်တောင်းဆိုချင်ပါတယ်လို့ Mr. Backlin Baslak ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်မှဥဖြိုးစေရတော့တဲ့ဒီမိုကရေစီရေးလှုပ်ရှားသူဦးချင်မီခေါ်ဦးကျော်မင်းယူတို့ကိုရည်ညွှန်းပြီးလူခွင့်ရေးကောင်စီညီလာခံမှာပြောတော်ခဲ့တာပါစစ်ကောင်စီကပြည်သူလူထုရဲ့စန့်ကျင်မှုကိုဖိနှိပ်ချိန်မုန်းခဲ့ရမှာလူသားစင်များစွာကိုတေတာအဖြစ်ပေးခဲ့ပါတယ်တရားရုံးဆုံးဖြတ်ချက်ကြိုးမိန်တွေကို1990ခုနှစ်ကလေးကအကောင့်ထဲမဖော်ဘဲရပ်ထားခဲ့တာပါတကယ်လို့ဆက်လက်အကောင့်ထဲဖော်မယ်ဆိုရင်စစ်ကောင်စီဟာအသက်ရှင်ပိုင်ခွင့်အခွင့်အရေးကိုချိုးဖောက်ရာရောက်နိုင်တယ်လို့ကုလသမဂ္ဂဒုခွေဆရာမဟာမင်းကြီးမစ္စတာဘက်လက်ကပြောပါတယ်မြန်မာပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်စွာအကြမ်းဖက်ခဲ့သူတွေတာဝန်ခံလာစေရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့မဟာမင်းကြီးရဲ့ဆောချက်ကိုအမေရိကန်ကထောက်ခံမှာကြောင့်အမေရိကန်သမ္မတကြီးမစ္စတာဒေလာကဒုခွေကောင်စီမှာပြောခဲ့ပါတယ်လက်နက်နဲ့စစ်ရေးကိစ္စတွေမှာပါအသုံးပြုနိုင်တဲ့မိပညာတွေမြန်မာစစ်တပ်ကိုရောက်ချတာပိတ်ပြီးမှုတော့တယ်လို့လည်းသူကပြောထားတဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံးရဲ့ Twitter လူမှုစာမျက်နှာမှာတင်ထားပါတယ်